ကျမ်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကတော့ဇီးပင်းကြီးဗဟုဝန်ထမ်းတက္ကသိုလ်ကိုဝေဖန်ရေးသားခဲ့တဲ့မုကုံမြို့နယ်ပြည်သူ့ကျန်းမာရေးဌာနကဒေါက်တာစိုးသူရဇော်ကိုအရေးယူမှာမဟုတ်ဘူးလို့ပြီးခဲ့တဲ့ရက်ပိုင်းကမီဒီယာတွေကိုဖြေကြားထားပါတယ်။ ဘဝဝန်တန်းတက္ကသိုလ်ကတင်ကြားရေးနှိစနစ်တွေကိုပြန်လည်လေ့လာဆန်းစစ်တင်တယ်လို့လည်မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ကဒီကနေ့ပြောပါတယ်။ဒီဇီးပင်းကြီးမှာစိုးသူဟာဆိုပြတာပြောလိုက်လို့ရှိရင်စစ်တမ်းတင်းနဲ့တုံးပေါ်နော်အဲ့ဒါလည်းကျွန်တော်ဖတ်ပြီးသွားပြီ။အဲ့တော့ဒီမိုကရက်တစ်ကာချာနဲ့ဖြစ်ကိုဖြစ်ရမယ်ဗျ။ဝန်ထမ်းကောင်းတက်ရောက်မွေးထုတ်ပေးဖို့ကျွန်တော်အဲ့ review လုပ်တင်ပါဟိုအဖွဲ့ဖွဲ့ပြီးတော့ကိုဘာတွေတင်တယ်လဲတင်နှက်တက်ခဲ့တဲ့လူတွေမေးပါပေါ့ဆရာရေတင်နှက်ကတော့တင်နှက်နဲ့တူအောင်တော့နေရထိုင်ရတာတွေရှိတာပေါ့ကျွန်တော်ဒါတွေတော့မပြောလို့ကျွန်တော်တို့ဟိုကလည်းကစ်တွေပုံရတာပဲပေါ့ဒါပေမဲ့တင်ကြားရေးဘိုင်းကတော့တက်လာတဲ့တင်တန်းသူတင်တန်းသားရဲ့ဘယ် professional ကလာလာလဲပေါ့မူတည်ပြီးရတော့ခွဲခြားသွားပါ
ဘဝဝန်ထမ်းတက္ကသိုလ်ကတင်ကြားရေးစနစ်ကိုဝေဖန်ရေးသားခဲ့တဲ့မိုးကုတ်မြို့နယ်သွားချမ်းမကြီးဆရာဝန်ဒေါက်တာစိုးသူရဇော်ကတော့သူရေးသားခဲ့တာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
အမခဆရာတယောက်ကသူကလက်ချလာပေးတဲ့အခါမှာပထမဦးဆုံးနိုင်ငံရေးသိပ္ပံဘာသာရပ်ကိုတင်ရင်တင်ရင်ကနေပြီးတော့ပြည်တွင်းငင်းငင်းကိစ္စကိုကျွန်တော်တို့ရောက်သွားတယ်ပေါ့နော်ပြည်တွင်းငင်းငင်းကိစ္စကိုရောက်သွားတဲ့အခါကျတော့ဒီပြည်တွင်းငင်းငင်းရေးမှာအနေဒီအနိုင်ရပါတီကဦးဆောင်ဖွဲ့စည်းထားတဲ့အစိုးရကစေတနာမရှိလို့ငင်းငင်းဖြစ်စဉ်မအောင်မြင်တာပါဆိုပြီးတော့မှသူ့ဘက်ကတုံ့တက်ပြောကြတယ်ဒီလိုတုံ့တက်ပြောကြတဲ့အချက်ပေါ်မှာမူတည်ပြီးတော့မှကျွန်တော်ကထပြီးတော့မှကန့်ကွက်ဆွေးနွေးတယ်ပေါ့နော်အဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဖြစ်ခဲ့ပါတယ်
တစ်ဆက်တည်းမှာပဲမြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတွင်လူ့အခွင့်အရေးဆက်ကော်မတီကလည်းဇီးပင်းကြီးစစ်တမ်းကိစ္စကိုစောင့်ကြည့်နေပြီးလေးလာတွေ့ရှိချက်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတထံတင်ပြသွားမယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတွင်လူ့အခွင့်အရေးဆက်ကော်မတီကရှေ့နေဦးသိန်းသန်းကအခုလိုပြောပါတယ
်ဒေါက်တာစိုးသူရစောတက်တဲ့တင်တန်းမှာပါဝင်တဲ့တင်တန်းသား150စီကအဲ့ဒီတင်တန်းဆရာတွေက NRD အစိုးရရဲ့ငြိမ်းချမ်းရေးလုပ်ရတဲ့ကိုရှုံ့ချပြောဆိုတဲ့အားတွေကိုကျွန်တော်တို့တောက်ထားတယ်ရပြီနော်ဘလူတွေပြောတယ်နော်ပါမောက္ခဌာနမှုဆိုတဲ့လူတွေရဲ့ပညာရှင်ချင်းနော်ကျောင်းအုပ်ကြီးဆိုတာဘလူအမျိုးသားပေါ့နော်အဲ့ဒါတွေကျွန်တော်တို့နောက်ကသူ့ကိုတည်ရေးလုပ်တဲ့လူတွေရဲ့အနေအထားအကုန်ကျွန်တော်တို့အဆက်လက်တွေရပြီပါဒီအခြေအနေတွေကိုကျွန်တော်တို့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းရောတပရစီပို့ပေးပြီးတော့အဲ့ဒီမှာတင်ရိုးတွေကဘာတွေလဲဒီလူလူဆိုးရရဲ့ policy နဲ့ kait လားလက်ရှိခေတ်အခြေအနေနဲ့ပေါ့နော
်ဇီးပင်းကြီးဘဟုဝန်ထမ်းတက္ကသိုလ်တာဝန်ရှိသူတဦးကဒီကနေ့မှာသတင်းစာရှင်းလင်းပွဲကျင်းပမယ်ဆိုပြီးမီဒီယာသမားတွေကိုဖိတ်ခေါ်ခဲ့ပေမဲ့ခွင့်ပြုချက်မရတာကြောင့်သတင်းစာရှင်းလင်းပွဲပြတ်သွားခဲ့ကြောင်း RFA ကိုအခုလိုပြောပါတယ်
ကျွန်တော်ဒီမှာလှုပ်ထားတာလေကျွန်တော်တို့ရဲ့ပြည်တော်စုရာတုံးအောင်ဖွဲ့နယ်စည်းဝေးကြီးရဲ့တောင်ရဲမှုအခြေအနေလေးဆိုတော့ကျွန်တော်တို့တင်ပြတဲ့ဟာလေးဖြစ်ပါတယ်အဲ့ဒါလေးကဟို UCSBA ကပေါ့နော်ရာတုံးအောင်ဖွဲ့ရဲ့လေ website ထဲမှာတင်ထားတာလေးတွေရှိတယ်နောက်တစ်ခါထပ်ပြီးတော့ကျွန်တော်တို့ဆောင်ရွက်ချက်လေးတွေကိုတင်ပြမယ်ဆိုပြီးတော့လှုပ်ထားတာအဲ့ဒါလေးကိုမထူးပါဘူးလေဟိုမှာပဲတင်လိုက်ပါဆိုတော့လေ UCSBA ရဲ့ website မှာပဲထပ်တင်လိုက်ပါဆိုလို့ပါခင်ဗျာ
ဒီပညာစစ်တမ်းမှာပါဝင်တဲ့အချက်တွေကမှန်ကန်တယ်ဆိုပြီးအတူတင်နန်းတက်ခဲ့တဲ့သူတွေဗဟုဝန်ထမ်းတက္ကသိုလ်တွေမှာတက်ရောက်ဖူးသူတွေကဒေါက်တာစိုးသူရဇော်ကိုထောက်ခံအားပေးမှုတွေများခဲ့ပြီးအရေးယူမယ်ဆိုတာကိုဝေဖန်တာတွေရှိခဲ့ပါတယ်ရှင်